မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီအားလုံးပါဝင်စေဖို့ကုလသမဂ္ဂကလှူလာကြောင်းနဲ့မြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့အရေးယူတန်းခတ်မှုတွေဆက်ပြီးထားရှိဖို့တိုက်တွန်းနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုမြန်မာစစ်စိုးရရဲ့အာဘော်ဖြစ်တဲ့မြန်မာအလင်းသတင်းစာထဲမှာချင်းချောက်ရေးသားမှုတွေတွေ့လာရတဲ့အပေါ်မှာကုလသမဂ္ဂတွင်ရေးမှူးချုပ်ကစိုးရိမ်စိတ်ပူကြောင်းတောက်ကြနေကသတင်းစာရှင်းလင်းပွဲမှာတွင်ရေးမှူးချုပ်ပြောခွင့်ရပုဂ္ဂိုလ်မာတင်နက်ဆကီကအခုလိုစပြောပါတယ်
The UN has consistently backed the right of all parties to participate freely in the political process in Myanmar, and we will continue to do so. And we would be concerned by any action.
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံရေးပါတီအားလုံးလွတ်လွတ်လပ်လပ်ပါဝင်ခွင့်ရဖို့အစဉ်တစိုက်ထောက်ခံနေတာပါ။နောက်ကိုလည်းဆက်ပြီးထောက်ခံနေမှာပါ။ဒီလိုပါဝင်ခွင့်မရအောင်လှုံ့ဆော်တဲ့ဘယ်လှုံ့ဆော်မှုဖြစ်ဖြစ်ဒါမှမဟုတ်ဘဲကြီးညာချက်မျိုးဖြစ်ဖြစ်ကုလသမဂ္ဂရဲ့စိုးရိမ်မှုဖြစ်လာပါလိမ့်မယ်လို့သူကပြောသွားတာပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုမြန်မာအစိုးရပိုင်းသတင်းစာတွေကဝေဖန်တိုက်ခတ်ရေးသားလာတဲ့နောက်ပိုင်းဒေါက်တာဆန်းစုကြည်ရဲ့ပေကင်းလုံခြုံရေးအတွက်အမေရိကန်ပြည်ထောင်စုအနေနဲ့လည်းစိုးရိမ်တဲ့အကြောင်းဗုဒ္ဓဟူးနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါသေးတယ်။ဒါပြင်ဒေါက်တာဆန်းစုကြည်ရဲ့လုံခြုံရေးဟာမြန်မာအစိုးရပေါ်မှာအဓိကတာဝန်ရှိတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်PJ Crowley ကလည်းအဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲပြောကြားခဲ့ပါတယ်။ဒါပြင်အမေရိကန်အထက်လွှတ်တော်ရဲ့ Republican အမတ် Mitch McConnell ကလည်းဒေါက်ဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်တဲ့အကြောင်းကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ပြောကြားခဲ့ပါသေးတယ်ခင်ဗျာ။